အမျိုးသားညီညွတ်ရေးအစိုးရတည်းရဲ့အတွက်တိုင်းရင်းသားတွေနဲ့ဘလို့ညှိနှိုင်းယူမလဲဆိုတဲ့ဝေဖန်မှုတွေထွက်ပေါ်လာပြီးနောက်ပိုင်းဖွဲ့စည်းပုံဖြတ်သိမ်းရေးနဲ့ Federal ရီမန်းချက်တွေပါဝင်တဲ့ကြီးညာချက်တစ်စောင်ကို CRPH ရဲ့သမ္မတရုံပြောခွင့်ရခေတ္တပြောင်စုဝင်ကြီးဦးလွင်ကိုလက်ကမတ်လ9ရက်နေ့ညနေပိုင်းမှာထုတ်ပြန်လိုက်တာပါ CRPH ရဲ့သဘောထားတစ်ခုတည်းမဟုတ်ဘဲ NLD ဗဟိုပါတီဝင်တွေရဲ့ပုံသဘောတူညီချက်တွေနဲ့ထုတ်ပြန်လိုက်တာဖြစ်ကြောင်း CRPH ရဲ့သမ္မတရုံပြောခွင့်ရခေတ္တပြောင်စုဝင်ကြီးဦးလွင်ကိုလက်ကပြောပါတယ်တိုင်းရင်းသားတွေလူမျိုးစုတွေနဲ့ပူပြီးနှိကပ်သွားနိုင်ပြီးနိုင်ငံရေးရည်မှန်းချက်တွေလည်းရှင်းရှင်းလင်းလင်းဖြစ်သွားကြောင်းသူက VOA ကိုပြောပါတယ
်စစ်တပ်ကပေါ့နော်နိုင်ငံရေးမှာဝင်ပြီးပါကျင်နေတဲ့ကြံစည်နာဟာမြန်မာနိုင်ငံရေးရဲ့အဓိကပြဿနာပဲအဲ့တော့ဒီအချိန်မှာကျွန်တော်တို့ကအနည်းဖြတ်ဖို့လိုတယ်ပြီးတော့ဟိုကျွန်တော်တို့တိုင်းပြည်ရဲ့အနေထားကလည်းတကယ်ကိုဖက်ဒရယ်စနစ်ကိုအခြေခံပြီးသွားမှသာလေလက်တွေ့ကြတဲ့အလုံးဒန်းတူအခွင့်အရေးစီကိုသွားနိုင်မှာဖြစ်ပါတယ်ကျွန်တော်တို့အခုလိုဆုံးဖြတ်လိုက်တယ်ဆိုတာကလည်းကျွန်တော်တို့ကိုယ်တိုင်ကလည်းငကိုကနေကဒီဖက်ဒရယ်နိုင်ငံတစ်ခုတည်ဆောက်ဖို့ဆိုတဲ့ဟာကအဲကျွန်တော်တို့ခိုင်ခိုင်မာမာဆုံးဖြတ်ချက်ရှိထားပြီးသားပါသို့တော့ဖြတ်သန်းနေရတဲ့နိုင်ငံရေးအခြေအနေတွေပေါ်မှာကြည့်ပြီးတော့ဟိုကျွန်တော်တို့သွားခဲ့ရတဲ့ဟာအတွက်ရှိခဲ့တာပေါ့နော်အာဏာလုထားတဲ့ကြံစည်နာကိုဟိုကျွန်တော်တို့အတူတူပြည်သူတွေနဲ့ဒီထက်အရှိန်မြင့်ပြီးကျွန်တော်တို့တုံ့ပြန်မယ်မကြာခင်ကာလအတွင်းမှာကျွန်တော်တို့လိုချင်တဲ့ Federal တိဆောက်ရေးလမ်းကြောင်းပေါ်ကိုကျွန်တော်တို့ရောက်အောင်အတူတူသွားဖို့အတွက်ညီညွတ်တဲ့အင်အားတွေရှိနေပြီလို့ကျွန်တော်တို့ပြောချင်ပါတယ်ဟုတ်ကဲ့
ဒီထုတ်ပြန်ချက်မထုတ်ခင်မှာတိုင်းရင်းသားအဖွဲ့အစည်းပေါင်းစုံနဲ့ကျင်းပများစွာဆွေးနွေးခဲ့ပြီးပူးပေါင်းဆောင်ရွက်မှုတွေနဲ့အရှိန်ကောင်းလာနေပြီလို့ဥလွင်ကိုလက်ကပြောပါတယ် Federal Democracy တည်ထောင်မယ်ဆိုတဲ့အချက်ကို CRPH ဘက်ကတည်တည်ကြပ်ကြပ်ပြောဆိုလာတဲ့အတွက်နိုင်ငံရေးအင်အားစုတွေနဲ့လူထုလှုပ်ရှားမှုတွေဟာဟန်ချက်ညီညီနဲ့ပိုပြီးအားကောင်းလာလိမ့်မယ်လို့လူပေါင်သေးဒီမိုကရက်တစ်ပါတီဥက္ကဌဦးအောင်မိုးစောက VOA ကိုပြောပါတယ
်ကျွန်တော်တို့လည်းအဲ့ဒါကိုမျှော်လင့်နေတာပါ2008ဖော်ပြချုပ်ပုံအခြေခံဥပဒေဖြတ်သိမ်းရေးဆိုတာကို CRPH ကတည်တည်ကြပ်ကြပ်တောင်းဆိုလိုက်ပြီဆိုရင် CRPH နဲ့ကျွန်တော်တို့ GSE အကြား CRPH နဲ့ဒီဒိုင်နာအင်အားစုတွေအကြားဟန်ချက်ပို့ပြီးတော့ညှိသွားလိမ့်မယ်လွတ်တော်ပြီးတော့အလုပ်လုပ်ဖို့အတွက်ကိုပို့ပြီးချောမေ့သွားလိမ့်မယ်ပို့ပြီးအဆင်ပြေသွားလိမ့်မယ်လို့
ဆေးဥချုပ်ရေးကောင်စီအာဏာရယူပြီးမြောက်ပိုင်းမဟာမိတ်လက်နက်ကိုင်အဖွဲ့တွေနဲ့အပြည့်အစုံကြီးညာထားပေမဲ့ဒီအပိုင်းနှစ်ဖက်ပစ်ခတ်မှုတွေအရှိန်မြင့်လာပါတယ်ဒီအခြေအနေပေါ်မှာနိုင်ငံရေးသုံးသပ်သူဒေါက်တာအောင်သိန်းမြင့်ကအခုလိုပြောပါတယ
်တစ်ဖက်သက်အပြည့်အစုံတလှကြီးညာထားတဲ့အဖွဲ့သုံးဖွဲ့တွေဆိုတာဒီကျွန်တော်တို့ပြည်ပြားအပြင်ပြောမယ်ဆိုလို့ရှိရင်တော့ဟိုပေါ့နော်ဒီတက်နဲ့နည်းနည်းညှိထားတယ်လို့ယူဆလို့ရတဲ့အဖွဲ့မျိုးပေါ့နော်တရုတ်လက်အောက်ခံဖြစ်တယ်လို့လည်းယူဆကြတဲ့အဖွဲ့မျိုးတောင်မှဒီနေ့စပြီးတော့လာရှုံးမှလှုပ်ရှားမှုရှိတယ်ဆိုတော့ဟို CRPH ရဲ့လှုပ်ရှားမှုဟာတော်တော်လေးအချိန်ရလာမယ်လို့ကျွန်တော်တို့ယူဆတယ်။တိုင်းရင်းသားတွေလိုလာတဲ့ဟာဟိုပါလာတာဆိုတော့လေဟုတ်ကဲ့
ဒီကြီးညာချက်ဟာတိုင်းရင်းသားတွေနဲ့လက်တွဲရမှာပို့ပြီးညှိကပ်သွားနိုင်ပြီး2008ဖွဲ့စည်းပုံဖြတ်သိမ်းလိုက်ပြီးဆိုတဲ့သဘောထားကိုလည်းပိုပြီးမျှော်လင့်ကြောင်းရှမ်းတိုင်းရင်းသားများဒီမိုကရေစီအဖွဲ့ချုပ် SNLD ဥက္ကဌဆိုင်းညွန့်လွင်က VOA ကိုပြောပါတယ
်စက်သိန်းကိုဆန္ဒရှိရဆိုတဲ့တကောပဲလူတွေတော်များများကတော့ကျွန်တော်သိတဲ့လောက်လူတွေကတော့ဟိုရှင်းရှင်းလင်းလင်းတော့ဒါဖြတ်သိမ်းလိုက်ပြီဆိုတော့ကျွန်တော်ညာလို့လူကဒါပေမဲ့သူတို့ထဲမှာလည်းနည်းနည်းဟိုတက်ကနာရှိပုံရတယ်နော်အခက်အခဲတချို့ရှိပုံရပါတော့အဲ့လိုတည်းသိမ်းမှမဆိုးပါတချို့ရဲ့တော့တူးချက်တော့အမှပေါ့နော်ဒါအရင်လို့ကြည့်
အာနာဖီဆိုင်ရဲ့တပိတ်လှုပ်ရှားမှုတွေကြောင့်မြန်မာပြည်တွင်းသေဆုံးသူ50ကျော်နဲ့ဖမ်းဆီးခံရသူထောင်ချီရှိနေတာပါမြန်မာပြည်တွင်းကဆန္ဒပြသူတွေကိုစစ်တပ်ကအကြမ်းဖက်နှိမ်နင်းတာတွေကိုတုံ့ပြန်တဲ့အနေနဲ့အမေရိကန်ကွန်ပျူတာနဲ့ဤပညာကိုမယူနိုင်အောင်ထပ်တိုးကန့်သတ်ချက်တွေအမေရိကန်ကုသရေးဝန်ကြီးဌာနကကြေညာပြီးနှစ်ကကြေညာထားပါတယ်ပြီးတော့မြန်မာပြည်ရဲ့ဒီမိုကရေစီပြန်အသက်ဝင်ဖို့လဲအမေရိကန်နိုင်ငံသားဝန်ကြီးကတောင်းဆိုထားပါတယ်